အခုဆက်ပြီးတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးပါမယ်ရှင်။နားဆင်ကြပါရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှုတ်ခရိုင်အတွင်းဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေမှာတပ်မတော်သားနဲ့ပြည်သူရဲ့တပ်ဖွဲ့ပါဝင်လူပေါင်း100ကျော်သေဆုံးခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းမှာကချင်လွတ်လပ်ရေးတပ်မတော်ကိုမြမအစိုးရတပ်မတော်ကထိုးစစ်ဆင်တိုက်ခိုက်လို့ဒေသခံမိသားစု60ကျော်နေရက်ကနေစွန့်ခွာပြီးတော့ခရိုင်ဖျားရှိကိုတောင်းနေမှာတင်းဆောင်နေကြရပါတယ
်။ကျမကနူပန်ပါ။သတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရခိုင်ပြည်နယ်မောင်တောခရိုင်တွင်ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေမှာတပ်မတော်သားနဲ့ပြည်သူရဲတပ်ဖွဲ့တွေအပါအဝင်လူပေါင်း100ကျော်သေဆုံးသွားတယ်လို့မြန်မာအစိုးရတပ်မတော်သတင်းပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်ချက်အရသိရပါတယ်။အောက်တိုဘာလ9ရက်နေ့ကနေနိုဝင်ဘာလ14ရက်နေ့ထိစစ်သည်9ဦးကြဆုံး5ဦးဒဏ်ရာရရှိခဲ့ပြီးရဲတပ်ဖွဲ့ဝင်10ဦးကြဆုံး6ဦးဒဏ်ရာရရှိခဲ့တယ်လို့အဲ့ဒီသတင်းမှာပါရှိပါတယ်။အကြမ်းဖက်တိုက်ခိုက်သူလို့ယူဆရတဲ့သူတွေရဲ့အလောင်း69လောင်းတွေ့ရှိရပြီးအကြမ်းဖက်မှုနဲ့ဆက်ဆက်သူလို့ယူဆရသူ230ကျော်ကိုထိမ့်သိမ်းထားကြောင်းနဲ့အဲ့ဒီထဲက23ဦးကိုပြန်လွှတ်ပေးခဲ့ပြီးဖြစ်ကြောင်းဆိုထားပါတယ်ဖြစ်စဉ်တစ်လျှောက်လုံးအဆောက်အဦပေါင်း289လုံးကိုအကြမ်းဖက်တိုက်ခိုက်ရေးသမားတွေကမီးရှို့ဖျက်ဆီးခဲ့တယ်လို့ထုတ်ပြန်ထားပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်မှာကချင်လူလိုက်ရဲတပ်မတော် KIA တပ်မဟာ6နယ်မြေတွင်တိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဒေသခံယွမ်ဇာမီတာစု60ကျော်စစ်ပေးတင်းဆောင်နေရပါတယ်။နိုဝင်ဘာလ3ပိုင်းကလေးကဖြစ်ပွားလာတဲ့တိုက်ပွဲကြောင့်မုံပေါ်မှန်ကောင်းရွာသားတွေဟာမှန်ပိန်းအမှရှိတဲ့ခရိယံဖျားเจ้าတွေမှာခလုံးနေကြရပါတယ်။သူတို့တွေဟာအဝတ်တထဲကိုတစ်ခုနဲ့ပဲထွက်ပြေးတင်းဆောင်လာရလို့ဇာဝတ်နေရေးအခက်အခဲကြုံတွေ့နေရတယ်လို့ရွာတကြီးကပြောပါတယ်။အစိုးရတပ်မတော်တပ်မကိုကိုလျောက်ခန့်ချင်းမြန်တပ်မ313တပ်ရင်းကကချင်လူလိုက်ရေးတပ်မတော် KIA ထင်းချုံနယ်မြေတွင်လည်းနဲ့ကြီးတွေပစ်ခတ်ခဲ့လို့လူထုထွက်ပြေးသိမ်းရှောင်နေရတာလို့ဆိုပါတယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော် NR ထပ်ဖြစ်လာနေလို့တိုက်ပွဲတွေဆက်ဖြစ်လာနိုင်တယ်လို့ KIA ဘက်ကပြောပါတယ
်16ကြိမ်မြောက်ကရင်အမျိုးသားအစည်းအရုံးခေညူကွန်ကရက်မှာကရင်နိုင်ငံရေးပါတီနဲ့ပြည်တွင်းပြည်ပကရင်လူမှုအဖွဲ့အစည်းတွေအားလုံးပါဝင်တက်ရောက်ဖို့ခေညူဘက်ကစတင်ပြင်ဆင်နေပါတယ်2019မတ်လမှာကျင်းပဖို့အတွက်နိုဝင်ဘာလ10ရက်နေ့ဗဟိုကော်မတီအစည်းအဝေးကနေဆုံးဖြတ်လိုက်တာပါ16ကြိမ်မြောက်ခေညူကွန်ကရက်ကိုနိုဝင်ဘာလ21ရက်နေ့မှာကျင်းပဖို့သတ်မှတ်ထားပေမဲ့ခေညူနဲ့အစိုးရကြားဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကြောင့်ခေညူကွန်ကရက်ကျင်းပမယ့်ရက်ကိုနောက်ဆုတ်လိုက်ရတာဖြစ်တယ်လို့လည်းခေညူကောင်းဆောင်တွေကပြောပါတယ်2013ခုနှစ်မှာကျင်းပခဲ့တဲ့15ကြိမ်မြောက်ခေညူကွန်ကရက်မှာပြည်ပမှာရှိတဲ့ကရင်ကိုယ်စားလှယ်ကိုသာဖိတ်ကြားခဲ့ပါတယ်
။မွန်ပြည်နယ်ဝင်ကြီးချုပ်အနားယူမယ်ဆိုတဲ့တည်င်းထွက်ပေါ်လာတဲ့နောက်ပိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွင်းရေးမှူးဦးဝင်းထိန်ကမွန်ပြည်နယ်ကိုရောက်ရှိလာပြီးပြည်နယ်အစိုးရအဖွဲ့နဲ့လွတ်တော်ကိုယ်စားလှယ်တွေကိုတွေ့ဆုံပါတယ်။ဦးဝင်းထိန်ဟာနိုဝင်ဘာ23ရက်နေ့မှာမွန်ပြည်နယ်မြို့တော်မော်လမြိုင်ကိုရောက်ရှိပြီးမွန်ပြည်နယ်ဝင်ကြီးချုပ်အပါအဝင်မွန်ပြည်နယ်အစိုးရတာဝန်ရှိသူတွေလွတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာအပြန်လည်ပံ့ပိုးကူညီတွားကြဖို့ပြောကြားခဲ့ပါတယ်။မွန်ပြည်နယ်ဝင်ကြီးချုပ်အနားယူမယ်ဆိုတဲ့တည်င်းထွက်ပေါ်လာတဲ့အပေါ်၎င်းအနေနဲ့အစိုးရအပြောင်းလဲလုပ်နိုင်ဖို့အခွင့်အာဏာမရှိဘူးလို့မွန်လူထုကိုပြောကြားလိုက်ပါတယ်။
ချင်းပြည်နယ်ရဲ့ပထမဆုံးကောလိပ်ဖြစ်လာတဲ့ဟာခာဝိဇ္ဇာတိတ်ပန်ကောလိပ်ကိုပြည်နယ်မြို့တော်ဟာခာမြို့မှာနိုင်ငံတော်ဒုတိယသမ္မတဦးမြင့်စွေကနိုဝင်ဘာလ9ရက်နေ့ကဖွင့်လှစ်ပေးလိုက်ပါတယ်။စကိုင်းတိုင်းဒေသကြီးကလေးတက္ကသိုလ်ကသာအားကိုးရတဲ့ဟာခာထန်တလန်ဖလမ်စတဲ့၃မြို့နယ်ကတက္ကသိုလ်ဝန်ထမ်းအောင်ကျောင်းသူကျောင်းသားတွေဟာလာမယ့်ဒီဇင်ဘာလ3ပိုင်းကစပြီးဟာခာကောလိပ်မှာပညာစတင်စီပူရတော့မှာဖြစ်တဲ့အတွက်အခက်ခဲတချို့ကိုဖြေရှင်းပေးနိုင်လိမ့်မယ်လို့ချင်းပြည်နယ်လူမှုရေးဝန်ကြီးပေါင်လုံမင်းထံကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမောင်နှောက်ခင်အတွင်မှာတကြောပြန်ဖြစ်ပေါ်လာတဲ့တိုက်ခိုက်မှုတွေကြောင့် တပ်မတော်သားအပါဝင်ဒေသခံတွေတည်ကြည်တရားရရှိနေတာတွေရှိနေပါတယ်တိုက်ခိုက်မှုတွေကြောင့်ဒေသခံတွေကနေရက်ကနေစွန့်ခွာနေတာတွေလုံခြုံမှုကင်းမဲ့လာတဲ့အတွက်အပြစ်မထွက်ဘဲနဲ့ဝိုင်းရေးအတွက်အခက်အခဲတွေကြုံတွေ့နေကြရပါတယ်ဒီအကြောင်းကိုတော့မောင်အေးကနေစူးစီးတင်ဆက်ထားပါတယ
်လက်ရှိအနေထားကရွာသားနဲ့အကျန်းဖတ်သမားတွေကိုခွဲခြားမရတဲ့အတွက်တိုက်ခိုက်မှုတွေဖြစ်ပေါ်တာတည်ကြည်တန်ရာရရှိသူမြတ်ပြတယ်လို့မောက်တော်မြောက်ပိုက်ကမန်းကြီးရွာသားကိုမောက်သိန်းထန့်ကရခိုင်စကားနဲ့ပြောပါတယ်
ကျွန်တော်တို့ရွာသားတွေရွာပြီးမထွက်ရတဲ့တလားကြော်နေပြီအခက်ခဲကတော့ကျမ်းမာရေစာဝိနေရေအားလုံးအခက်ခဲပါပဲကျွန်တော်တို့ရွာပေါက်ဝင်းကျင်မှာဖြစ်နေတာတိုက်ပွဲကအခုလည်းဖြစ်နေတော့မယ်တောင်ကျန်းတူနေရွာသားတွေကခွဲလို့မရဘူးတုတ်တွေဓာတ်တွေနဲ့လိုက်တယ်ပြီးတော့ခြုံခိုတိုက်တယ်စစ်သားတွေလည်းအကြအဆုံးတိတ်များတယ်
တို့ဘာလာဆန်ပိုက်ကမုတ်တော့ခရိုင်တော်မှာရှိတဲ့နေချိုင်းဆုံးစခန်းတွေကိုအကျန်းဖာသမားတွေစီနာခံရပြီးနောက်အစိုးရတပ်ဖွဲ့တွေနေမြေရှင်းလင်းမှုကြောင့်အနည်းငယ်ညီစားခဲ့ပေမဲ့အခုတဖန်တိုက်ခိုက်မှုတွေနဲ့ပုံခွဲမှုတွေပြန်လေပေါ်ပေါက်လာတာပါတိုက်ခိုက်မှုတွေကြောင့်မုတ်တော့မြောက်ပိုက်ကကြည်ရော်တွေမှာအမျိုးသမီးတွေကလေးသူငယ်တွေနဲ့တာကြည့်ရွေဦးတွေကပုံတော်ကြီးကျောက်တွေမှာစူးယွန့်ခိုလုံနေကြရပါတယ်လုံချုံရဲ့အတော့နေချိုင်းဆုံးတပ်ဖွဲ့နဲ့အတူရွာသားတွေကပူပေါက်တောင်းဝန်ယူနေရတဲ့အနေအထားဖြစ်တယ်လို့ရန်အောင်ပြန်ကြည်ရဆရာတော်ကရခိုင်စကားနဲ့မိန့်ပါတယ်
ကျောင်းမှာဆိုတော့ဆရာဆက်တဲ့တစ်ခါဝင်တော့ခဏရဆရာဆက်တဲ့ဒီကိစ္စကိုဆက်ဆရာလုံးခေါ်ပြီး
ဘူးစင်းတို့ရွာမှာလုံချုံရေးချထားတာရှိတယ်ဒါပေမဲ့စိတ်မချရအောင်ဟိုရွာမှာဖြစ်လိုက်ဒီရွာမှာဖြစ်လိုက်နဲ့လုံချုံရေးအားနှက်ချက်တွေကအများကြီးရှိတယ်နောက်တစ်ခုကစစ်တပ်အင်အားကလည်းနေတော့မလိုက်နိုင်ဖြစ်နေတယ်ဒီဒေတာမှာအခြေအနေကတိတ်ဆိုးနေတယ်
နိုဝင်ဘာလအတွင်းမှာပဲမုတ်တော်မြို့နယ်ဆက်သွယ်ထားတဲ့တရားသုံးဆန်းကိုအကျန်းဖာတိုက်ခိုက်သူတွေကဘုံခွဲဖြတ်စီလိုက်တဲ့အတွက်ဒေသခံတွေဈေးဝယ်ဖို့နဲ့လေယာဆင်းပြီးစပါးရိုက်သိမ်းဖို့အခက်အခဲတွေကြုံတွေ့နေရတယ်လို့လည်းဆိုပါတယ်အခုလိုမျိုးဖြစ်ပေါ်ရတာဟာပြင်ပပယောဂါကြောင့်ဖြစ်တာလို့မုတ်တော်မြို့နယ်ရခိုင်မြို့သားပါတီဥက္ကဋ္ဌဦးခိန်မုံဆန်းကသုံးသပ်ပါတယ်တိုက်ခိုက်မှုတွေကြောင့်မုတ်တော်ခရိုင်အတွက်မှာလူပေါင်း60ကျော်သေဆုံးပြီးအိမ်ပေါင်း280ကျော်ပျက်စီးဆုံးရှုံးခဲ့ရတယ်လို့မသင်္ခါသူ200ကျော်ကိုလည်းထိမ့်သိမ်းထားတယ်လို့မြန်မာတပ်မတော်ကသတင်းထုတ်ပြန်ထားပါတယ်
ကချင်ပြည်နယ်အတွင်းမှာကချင်လူလက်ရေးတပ်မတော် KIA ကိုအစိုးရတပ်မတော်ကနေထိုးစစ်ဆင်တိုက်ခတ်လို့ဒေသခံထောင်ကနန်းစစ်ဘေးစစ်တမ်းတင်နေကြပါတယ်။ဒီအခြေအနေကိုလူထုရွေးကောက်တင်မြှောက်ထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရကနေသူတို့ကိုလာရောက်တည်ရှိအားပေးကူညီတာတွေမရှိသေးဘူးလို့လည်းဆိုကြပါတယ်။နေဆက်နေတိုင်းဒေသလူထုနဲ့ NLD အစိုးရတို့ကင်းကွာနေပြီလားဆိုတဲ့အကြောင်းကိုတော့အမီကနေစူးစီးထားပြီးတော့နမ်ဖော်မ်ကနေတင်ဆက်ထားပါတယ်။
စစ်ဘေးရှောင်တွေစုပြီးတည်ထောင်ထားတဲ့ငွေပြောဆံပြကျေးရွာမှာစားနပ်ရိက္ခာထောက်ပံ့မှုတွေဖြတ်တောက်လိုက်တဲ့နောက်ပိုင်း NLD အစိုးရအနေနဲ့အလုတ်ကင်ခွင့်လန်းတွေဖန်တီးပေးဖို့မျှော်လင့်နေတယ်လို့စစ်ဘေးရှောင်ကိုစော်ဝမ်းကပြောပါတယ
်။နောက်ကိုအစိုးရအဟောင်းတော်ကတော့ကျွန်တော်တို့နှစ်လတစ်ခါ၊သုံးလတစ်ခါပေါ့။အရိက္ခာပန်းစီလီပါလို့ပေါ့။ဘယ်နည်းထုတ်ပေး။ကိုစိုးရကဘာမှလည်းမလာတော့ဘူး။ဘာမှလည်းလာကြည့်တာပြုတာမရှိတော့ဘူးလေ။ကျွန်တော်တို့ဝါရီရာရီဖြစ်စီကျင်တာတော့သာနာရိခာမရတာရတာတော့အရေးမကြီးပေါ့နော်အလုတ်လုံငန်းကင်ငန်းခွန်လမ်းမျိုးပေါ့နော်ရမယ်ဆိုတော့လေ့ကျင်တာပါ
ငွေပြောဆံပြချေးရွာဟာမြစ်ကြီးနားမျိုးနဲ့အင်ခိုင်ပုံတောင်ချေမှာတရှိတာဖြစ်ပါတယ်မြစ်ကြီးနားမျိုးပမော်မျိုးဝိုင်းမော်မျိုးစံပရာပုံမျိုးနဲ့ချီဖွေမျိုးနဲ့တွေမှာရှိတဲ့စစ်ဘေးရှောင်ဒုက္ခသည်တွေစုစည်းပြီးကချင်ပြည်နယ်အစိုးရကနေ2014ခုကဆံပြချေးရွာတည်ထောင်ပေးထားတာပါစံပရာဘုံကနေဒီစုစည်းရွာကို2016နှစ်ဦးပိုင်လောက်ကပြောင်းရွှေ့လာတဲ့ဒေါ်ဟောင်းနှောကတော့ဘာတခုမှအဆင်မပြေပဲပါလာတဲ့လက်ဝတ်လက်စားတွေတောင်ရောင်းစားလိုက်ရပြီလို့ပြောပါတယ
်အဆင်ပြေတာဆိုတော့ဘာမှမရှိသလောက်ပါဥစားစံပရာဘုံကတက်တယ်ပေါ့နော်ကိုကရွာမှာလှုပ်လှုပ်မှဒီတိုင်းငွားမှုကျွေးမှုမှနေလှုပ်မှနေကြတာပေါ့ဒီရောက်ကြတော့အလုပ်ကင်တော့မရှိဘူးသူများစီနေစားသွားမယ်ဆိုလဲနေစားခေါ်ရတော့မရှိဘူးဒီမှာအဲ့လိုဖြစ်နေတာကိုစုဆောင်ထားငကတ်လေးရောင်းလိုက်ဆဲကြိုးလေးရောင်းလိုက်မှအဲ့ဒါရောင်းမှပါနေကြတော့ပါ
ငွေပြောစာမြကြေးရွာစတင်ကလေးကပြောင်းရွှေ့လာသူတဦးကတော့ NLD အစိုးရတဲ့အနေနဲ့သူတို့ကိုကူညီကြည့်ရှုစေချင်တယ်လို့ပြောပါတယ
် NLD အစိုးရအနေနဲ့လူမှုနဲ့မကင်းကွာစေချင်ဘူးနော်အခုကဘလို့ဖြစ်လာလို့ဆိုတော့အရင်အစိုးရဆက်ဆက်တုန်းကလူမှုနဲ့နှစ်လတစ်ကြိမ်သုံးလတစ်ကြိမ်လာတယ်လူမှုနဲ့တွေ့တယ်အခုငါတို့ NLD အစိုးရတက်လာမှလူမှုနဲ့လုံးဝမတွေ့ဘူး NLD အမှတ်ဖြူလာမဲလာအောင်မပြောဖြစ်နေ
ကချင်စစ်ဘေးရှောင်ဒုက္ခသည်တွေအနေနဲ့နေရပြန်ဖို့အတွက်နှစ်ဖက်တကြားစည်ရေးပြေရော့မှုမရှိသေးပဲတိုက်ပွဲလဲမကြာခဏဆိုသလိုဖြစ်ပွားနေတာကြောင့်အခက်တွေ့နေရပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရ
ရခိုင်ပြည်နယ်မုံတော်ခရံတွင်ဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေမှာတမရော်သားနဲ့ပြည်သူရဲတပ်ဖွဲ့တွေအပါအဝင်လူပေါင်း100ကျော်သေဆုံးခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းမှာကချင်လူလက်ရဲတပ်မတော်ကိုမြန်မာအစိုးရတပ်မတော်ကထိုးစစ်ဆင်တိုက်ခိုက်လို့ဒေသခံမိသားစု60ကျော်နေရပ်ကနေဆုံးခွာကာခရိယံဖျားရှိခိုးကျောင်းမှာတင်းရှောင်းနေရပါတယ်။
တော်ရရှင်ရဲ့ကုနာစင်နေကြတာကတော့ကျွန်တော်တို့ PNY တို့သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းမှအစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအန်လာ။တင်ဆက်တိုင်းရင်းသားတွေစူးစီးတင်ဆက်ထားတဲ့ပတ်စဉ်တင်ဆက်နေကြတိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြကြရတာပါရှင်။